မြန်မာကိုလေရင်စီတင်ပို့မှုနဲ့စစ်ရာဇဝဲမှုတွေဆက်ဆက်နေတာတွေ့ထားတယ်လို့တွေ့ထားတာကြောင့်မလို့မတင်ပို့ကြဖို့ Amnesty International လူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ် Amnesty International နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးအနေနဲ့လေရင်စီပို့ကုမ္ပဏီတွေကပေါက်ကြားလာတဲ့အထောက်အထားသတင်းတွေမြန်မာလေတပ်ကထွက်ပြေးလာသူတွေကိုမေးမြန်းမှုတွေကနေလေကြောင်းတိုက်ခိုက်မှုနဲ့ဆက်ဆက်တာတွေ့ခဲ့တဲ့အချက်တွေကို AI အစီရင်ခံစာမှာထုတ်ပြန်ခဲ့ပါတယ်အရသာပြမှတ်တွေပေါ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေတိုးမြင့်လာချိန်မှာအရသာထိခိုက်သေးဆုံးမှုတားဆီးနိုင်ရေးနိုင်ငံတကာလောင်စာဆီတင်ပို့တဲ့ဒီကုမ္ပဏီတွေအနေနဲ့လေစီတင်ပို့တာရပ်ဆိုင်ပေးဖို့ AI ကတောင်းဆိုလိုက်တာပါ AI အဖွဲ့အနေနဲ့ Justice for Myanmar မြန်မာဆိုင်ရာတရားမျှတရေးအဖွဲ့နဲ့ပူးပေါင်းပြီးလိလာစုံစမ်းထုတ်ပြန်တဲ့ဒီအစီရင်ခံစာထဲမှာ Switzerland American Thai တရုတ်ရုရှားကုမ္ပဏီတွေကိုအခုလိုမတင်ပို့ဖို့တောင်းဆိုလိုက်တာပါနိုင်ငံတကာ73စီတင်ပို့ကုမ္ပဏီတွေဖြစ်တဲ့ Switzerland ပိုင် Puma Energy ကုမ္ပဏီအပြင် American ပိုင် Exxon Mobil, Thai Oil, Petro China နဲ့ Russia ပိုင် Rosneft တို့လည်းဒီလေယာဉ်စီတင်ပို့မှုမှာပါဝင်ပတ်သက်နေတာတွေ့ထားတယ်လို့ AI အဖွဲ့ထုတ်ပြန်ချက်ထဲဖော်ပြထားပါတယ်။ Puma Energy ကုမ္ပဏီကတော့မြန်မာနိုင်ငံကနေထွက်ခွာဖို့မကြခင်ကကြေညာထားပါသေးတယ်မြန်မာအာဏာသိမ်းပြီးတဲ့ကလက်နက်ကိုင်တက်ခတ်မှုတွေနဲ့မပါတဲ့အရသားတွေဒါဇင်တွေနဲ့ချီတည်ဆုံးခဲ့ရတဲ့ပေါ်အလေးထားစုံစမ်းခဲ့တဲ့ဒီအစီရင်ခံစာထဲမှာစစ်ကောင်စီကိုလေရင်စီတွေသာမရောက်ရင်စစ်လေရင်ပြင်းနေစစ်လေရင်တွေမပြောင်းနိုင်တာမို့အခုလိုတောင်းဆိုရတာပါလို့အစီရင်ခံစာထုတ်ပြန်တဲ့ AI ဖွဲ့ရဲ့အတွင်းမှုချုပ် Agnes Kalamak ကပြောခဲ့ပါတယ်မြန်မာစစ်ကောင်စီဘက်ကတော့အခုလိုလေကြောင်းတက်ခတ်မှုတွေဟာလက်နက်မဲ့အရသားတွေကိုတက်ခတ်တာမဟုတ်ပဲလက်နက်ကိုင်နဲ့အကြမ်းဖက်အဖွဲ့နယ်မြေတွေကိုသာဥတီတက်ခတ်ခဲ့တယ်လို့ပြန်ဖြေရှင်းလည်ရှိပါတယ်။ဒါပေမဲ့ AI ဖွဲ့တွေ့ရှိချက်တမှာတော့ဒီနှစ်ဆန်းပိုင်းကရင်တိုင်းသားနယ်မြေတက်ခတ်မှုကနေမချာခင်ကကြောင်းလင်းတက်ခတ်မှုနဲ့နောက်ဆုံးကချင်ဒေသဂီတာပွဲတက်ခတ်မှုတွေလက်နက်မဲ့ရသားတွေအများပြားသိဆုံးခဲ့ရတယ်လို့ဖော်ပြခဲ့ပါတယ်ခင်ဗျ။